နိုင်ငံလိတ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာလူငယ်2ဦးကိုဆွတ်ဆွဲထားတဲ့အတွက်မြန်မာတန်ယုံကဖွဲ့စည်းထားတဲ့လိတ်ကျွန်းကိစ္စအထူးစုံစမ်းစစ်ဆေးရေးကော်မတီကနေဒီမှုမှာခုခံချိန်ပါမဲ့တပ်သေး32ဦးပါစည်ရင်နဲ့သူတို့ရဲ့ထွက်ဆိုချက်ထောက်ထားတွေကိုထိုင်းတောင်ပိုင်းကော့စမွေတရားရုံးမှာတောက်ကြနေတုန်းကတင်သွင်းခဲ့ပါတယ်။ထိုင်းရှင်းနေများကောင်စီကတောင်းဆိုထားတဲ့နိုင်ငံသား2ဦးကိုလည်းတပ်သေးစစ်ဆေးခွင့်ရဖို့တရားသူကြီးကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအကြောင်းနောက်ဆုံးအခြေအနေသေးစိတ်ကိုတော့ VOA သတင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကကဘာလက်ခရီးသွားအများပြားလာလေကြတဲ့ကော့တောင်ကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကဗြိတိန်နိုင်ငံသားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာပါဒီတပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်2ဦးကိုထိုင်းရဲတွေကလူသတ်မှုမရေမှုစတဲ့ပုံမှတ်တွေအပါအဝင်ပုံမှတ်9ခုလောက်နဲ့တရားစွဲထားပါတယ်မြန်မာလူငယ်တွေကတော့စစ်စေးမင်းမြန်းစဉ်အတွင်းမှာချိန်ချမှုနှိပ်စက်မှုတွေကြောင့်သူတို့ဝန်ခံရပါတယ်လို့ပြောဆိုပြီးသူတို့မှာအပြစ်မရှိကြောင်းညင်းဆိုထားပါတယ်ဒီအတွက်မြန်မာတန်ယုံကအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးရှေ့နေ12ဦးနဲ့ခုခံခြေပဖို့အတွက်ပြင်ဆင်နေတာပါကောစမွေတရားရုံးမှာရုံးထုတ်ချိန်နှစ်ဖက်သက်သေတွေရဲ့စီးရင်အထောက်ထားတွေကိုတင်ပြရမှာမြန်မာလူငယ်2ဦးအတွက်သက်သေ32ဦးစီးရင်ကိုတင်ပြခဲ့ကြောင်းမြန်မာတန်ယုံကတာဝန်ပေးထားတဲ့အထူးစုံစမ်းရေးကော်မတီကရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
တရားသူကြီးအမိပြောတဲ့အတိုင်းပါပဲအခု26ရက်12လမတိုင်းမီမှာနှစ်ဖက်တက်တီတင်မယ်တက်တီစီနဲ့တင်မယ်ပြောတဲ့အခါမှာဒီလိုဘက်ကတက်တီ65ယောက်တင်ပါတယ်ကျွန်တော်ဘက်ကတက်တီ31ယောက်တင်ပါတယ်တက်တီ2ယောက်နိုင်ငံသားတက်တီ2ယောက်လည်းပါပါတယ်တချင်းကတော့ကျွန်တော်တို့ရှင်းနှစ်9လပိုင်းမှာစမှာပါပြန်ပြီးတော့9လပိုင်းရှင်းရင်ဒီလောက်ကမှပြန်ပြီးတော့ဒီဒီလိုဘက်တက်တီတွေကိုစစ်မယ်ပြီးလို့ရှင်း7လပိုင်းမှာဒီလိုဘက်တက်တီ65ယောက်ဆိုတော့ပြီးစစ်မယ်လို့ပြောပါတယ်ပြီးတော့မှ9လပိုင်းမှာကျွန်တော်တို့တရားခံပြတက်တီတွေကိုစစ်ဖို့ကျွန်တော်တို့မြင်လာတော့ဒီနေ့ကျွန်တော်တို့ဒီဆောင်ရွက်ရတာတရားဝင်ချင်းနေကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အရင်တုန်းကဆိုရင်တရားရုံးကအလင်းဒီယိုဆောင်ရွက်ထားတယ်ကြောင့်မို့ကျွန်တော်တို့မြန်မြန်စစ်တမ်းများတည်ပြီးမဲ့ပုံစံမျိုးဖြစ်နေတာ။ဒါပေမဲ့ဒီနေ့ကတော့ကျွန်တော်တို့ပြောချင်တာကိုပြောခဲ့ရပြီးတော့ကျွန်တော်တို့လိုချင်တဲ့အခွင့်အရေးတိုင်းပဲ9လ7လခွာပြီးချိန်လို့ရခဲ့ပါတယ်။ဟို9လပိုင်း7ရက်နေမှာဆိုရင်ကျွန်တော်တို့ဒီတက်တီကိုရှာဖွေမယ်တကယ်တမ်းမှုရှိတဲ့တက်တီကိုရွေးထုတ်မယ်ဆိုတဲ့အချိန်ရပါတော့ပါပဲ။
မြန်မာနိုင်ငံသားတပ်သေး20ကျော်ဟာလူသတ်မှုဖြစ်ချိန်မှာလိတ်ကျောမှာရှိနေကြသူများဖြစ်ပါတယ်။သူတို့တပ်သေးထပ်ပေးနိုင်ဖို့အတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တိုင်းဒေသလိုက်အစိုးရအဖွဲ့ကတာဝန်ရှိသူတွေလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့တွေကအကူအညီပေးခဲ့ကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တရားရုံးထုတ်ချိန်တုန်းကတော့ကော့တောင်ကျွန်းလူသတ်မှုအခြေအနေကိုသိနိုင်တယ်လို့ယူဆထားတဲ့နိုင်ငံသား2ဦးကိုလည်းထိုင်းရှိနေများကောင်စီကတပ်တွေဖြစ်ခေါ်ယူခွင့်ပေးဖို့တောင်းဆိုထားတာပါဒီတောင်းဆိုချက်ကိုတရားရုံးကလက်ခံခဲ့ကြောင်းအထူးစုံစမ်းရေးကော်မတီကပြောရေးဆိုခွင့်ရှိသူဦးထုချစ်ကဆိုပါတယ
်ကျွန်တော်တို့ကအဲ့ဒါကိုတောင်းဆိုထားတော့ဟိုကတရားသူကြီးကတော့အကြမ်းကြီးပေါ့ပြီးခဲ့တဲ့ဟိုတပတ်စီကတောင်းဆိုထားတော့လက်ခံထားပါတယ်ဒါပေမဲ့ဘယ်နည်းဘယ်တော့စစ်ခွင့်ပေးနေဆိုတော့ဒါဒီနည်းတိကျမပြောသေးပါဘူးဆိုလို့ကျွန်တော်ဒီခိုင်းထဲမှာရှိလို့ရှိရင်တော့ခေါ်စစ်ပိုင်ခွင့်ပေးမယ်ပေါ့ခိုင်းထဲမှာမရှိတဲ့သူဆိုတော့ဒါတော့သူတို့တိကျမပြောပါဘူး
နိုင်ငံသား2ဦးနဲ့2ဦးကတော့တေဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်2ဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်နဲ့ AC ဘားမှာဂီတာတီးပြီးတော့အလုပ်လုပ်နေသူ2ဦးဖြစ်ပါတယ်။သူတို့ဟာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရတဲ့နောက်တနေ့မှာပဲကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပါတယ်။သူတို့တွေကိုထိုင်းရဲတွေကမင်းမြန်စုံစမ်းမှုတွေအနှဲငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူသတ်မှုနဲ့မသက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတဦးကတော့သူ့ရဲ့အခန်းမှာသွေးစွန်းနေတဲ့အဝတ်အစားတွေရှိနေပြီးနောက်တဦးကတော့သေဆုံးသူတိုက်ခိုက်ခံခဲ့ရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူတို့ကိုထိထိရောက်ရောက်စစ်ဆေးမေးမြန်းတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးထိုင်းလူမှုကွန်ရက်တွေကဝေဖန်ခဲ့ကြပါတယ်ဒါအပြင်သူတို့တွေဟာလိတ်ကျောလူတတ်မှုအဖြစ်ပျက်တွေကိုမျက်မြင်သိရှိနိုင်တဲ့လူများဖြစ်တယ်လို့လည်းထိုင်းရှေ့နေများကောင်စီကယုံကြည်နေပါတယ်ဒီအတွက်သူတို့တွေဟာထိုင်းနိုင်ငံမှာမရှိတော့ဘူးဆိုရင်စုံစမ်းရေးအဖွဲ့အနေနဲ့ဘယ်လိုလုပ်ဆောင်မလဲဆိုတာကိုလည်းမေးကြည့်ခဲ့ပါတယ
်အဲ့ဒါတော့သူဥပဒေအရအဲ့လိုမျိုးခေါ်လို့ရတာမရတာဆိုတော့ကျွန်တော်တို့ထိုင်းရှေ့နေတော့ကြည့်ရမယ်တကယ်လို့ဟိုမြန်မာစိုးရအနေနဲ့တော့သူတို့ကတော့သူတို့နိုင်တဲ့ဘက်ကကျွန်တော်တို့အကြံပေးတဲ့အတိုင်းတော့သူတို့အတတ်နိုင်ဆုံးဟိုကူညီဆောင်ရွက်ပေးနေတာရှိတယ်ဆိုတော့တကယ်လို့ထိုင်းရှေ့နေတွေကကျွန်တော်တို့တန်ရုပ်သူကိုယ်စီလည်းတစင်ခေါ်တဲ့ခေါ်ရမယ်ဆိုရင်ကျွန်တော်တို့ကအကိစ္စကိုကျွန်တော်တို့ထိုင်းစိုးရအောင်ဒီဝင်စတင်ပြီးတော့ကျွန်တော်ခေါ်မှာဖြစ်ပါတယ
်ဒီကနေ့ကော့စမွေတရားရုံးမှာရုံးထုတ်စစ်ဆေးခြင်း ဆွဆွဲခံရသူနှစ်ဦးဟာမိသားစုဝင်တွေနဲ့ရခိုင်ဖုံးတော်ကြီးတွေကိုလည်းတွေ့ကွင်ရခဲ့ပါတယ်။တက်တဲ့တွေထွက်နိုင်ဖို့အတွက်နောက်ထပ်အချိန်ကာလနှစ်ဝက်ကျော်အချိန်ရတဲ့အတွက်အကောင်းဆုံးပြင်ဆင်မှုတွေလုပ်သွားမှာဖြစ်တယ်လို့ဆွဆွဲခံထားရတဲ့မြန်မာလူငယ်နှစ်ဦးအာမခံရနိုင်ဖို့အတွက်ကိုလည်းစူးစမ်းလှုပ်ဆောင်သွားမယ်ဆိုပြီးစုံစမ်းရေးကော်မတီကပြောဆိုခဲ့ပါတယ်ရှင်။